ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခံမြို့နယ်အထွက်မှာဒီကနေ့မနေ့ကစီပေါစာကားရစီးကိုကချင်လက်နက်ကိုင် KIA ကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။73စီတွေဟာစစ်တပ်အတွက်သဲယူနေတယ်လို့သတင်းရတာကြောင့်ကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ဒီအပိုင်းတွင်ရှမ်းမြောက်ဒေသမှာ73စီရင်တွေကိုတိုက်ခိုက်ခဲ့ကြောင်း KIA ဘက်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကနေတင်ဒီဘက်အထွက်နံပါတ်ချီရွာနီးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာ73စီတင်ရင်တစ်စင်းကိုကချင်လက်နက်ကိုင် KIA ကဒီနေ့မနေ့စော်ပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးကုတ်ခိုင်ဒေသခံတယောက်က VOE ကိုအခုလိုပြောပါတယ
်နံပါတ်ချီရွာအဆက်လေးမှာတိုက်ခိုက်တာတော့ကျွန်တော်တို့မကြားပါဘူးတနက်နေ့ကကချင်ခဲ့တဲ့တော့ပောက်တယ်လို့ကြားတယ်ဘယ်ဘက်ကတော့တောင်းတာမပြောရဲ
ကုတ်ခိုင်ဒေသခံတချို့ကတော့စီကားလာတဲ့အချိန်လက်နက်ကိုင်တွေကပြစ်ခတ်ခဲ့တဲ့နောက်လုံခြုံရေးယူထားတဲ့စစ်တပ်နဲ့ပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်လောင်စာစီတင်ထားတဲ့ဂါမီလောင်ခဲ့တဲ့နံပါတ်ချီရွာနဲ့မန့်ပြင်းရွာတွေဟာလက်နက်ကိုင်အဖွဲ့တွေမကြာခဏတိုက်ခိုက်တတ်တဲ့နေရာတွေလည်းဖြစ်ပါတယ်ကုတ်ခိုင်မြို့နယ်က KIA ကချင် TNL တောင်ပလောင်တို့အဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်ပြီးဒီရက်ပိုင်းတွေအတွင်းမှာ MNDAA ကိုကန့်တပ်ဖွဲ့တွေဝင်ရောက်လှုပ်ရှားတာတွေလည်းရှိနေပါတယ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းနဲ့အခုရပိုင်းနေ့အတွင်းစီတရင်စုစုပေါင်း9ဆင်းကိုပြစ်ခတ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။မေလ18ရက်နေ့မှာ6ဈေးလို့ပြောတာပဲ။ပြစ်တာ6ဈေးလို့ပြောတာ။ဒါပေမဲ့ဖြစ်စီကဘယ်လောက်ဖြစ်စီလဲဆိုတာသိကြတော့မသိဘူး။ဒီနေ့မနေ့ပေါ့နော်18ရက်နေ့ပတ်စီပြည်သူ့မှမင်းတော်သားရဲ့ပုံမြင်တဲ့ကအခုလာတာရှိပါလေ
။စီတရင်တွေကစစ်ကောင်စီအတွက်တည်ယူနေတာလို့သတင်းရတဲ့အတွက်အခုလိုတိုက်ခိုက်တာလို့လဲသူကဆက်ပြောပါတယ်။
စစ်တုံးစီတို့ဆိုတဲ့နေရာမှာပြည်သူတို့တုံးဖို့ဒီစီဝိုင်းရေးခဏကလည်းဒေလာတဲ့စီရီတော့မဟုတ်ဘူးပေါ့နော်သူတို့တင်ပြလာတဲ့ဇင်းရရဆိုတော့စစ်ကောင်စီရဲ့စီလူဖြစ်တယ်လို့ပြောကြတာအဲ့ဒါကြောင့်ကျွန်တော်တို့လည်းကြားဖြစ်မှဒီအပြစ်ခတ်တာဖြစ်ပါတယ်
ကချင်ပြည်နယ်ကမ်းပိုက်ဒီဝါရှောင်နဲ့ဝိုင်းမော်မြို့နယ်ဒီဘက်မှာလည်းဒီရက်ပိုင်းအတွင်းစီပေါစာ3ဇင်းလောက်ပြစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းပြောပြပါတယ်စစ်တပ်နဲ့ KIA ကြားတိုက်ပွဲတွေကတော့မန်စီမြို့နီးကဟန်ထက်ရွာနီးမှာတပ်မတော်နဲ့ KIA တနင်္လာနေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့သလိုမထရန်ရွာမှာလည်းတိုက်ပွဲတွေဖြစ်တဲ့အကြောင်းသတင်းမီဒီယာတချို့မှဖော်ပြထားပေမဲ့ KIA ဘက်ကတော့အောက်ခြေသတင်းတွေမတက်လာတဲ့အတွက်အတည်ပြုချက်မပေးနိုင်သေးပါဘူး KIA နဲ့နီးစပ်တဲ့သူတယောက်ကတော့မထရန်ရွာကနေ KIA တပ်ဖွဲ့တွေအင်္ဂါနေ့ညနေ၄နာရီလောက်မှဆုတ်ခွာသွားခဲ့တယ်လို့ပြောပါတယ်မုံပေါင်းမြို့နယ်အတွင်းမှာတော့အင်္ဂါနေ့ည၆နာရီကျော်မှနွမ်းလိုင်းရွာခြေစိုက်စစ်ကောင်စီတပ်တွေကအာလော့ဘွန်ဘက်မှရှိတဲ့ KIA တပ်တွေကိုလက်နက်ကြီးနဲ့၅ချက်လောက်ပစ်ခတ်ခဲ့သလို KIA ဘက်ကလည်းပြန်လည်ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။လက်ရှိအခြေအနေမှာတော့မုံပေါင်းမြို့နယ်အတွင်းမှာစစ်ကောင်စီဘက်ကအင်အားဖြည့်တင်ထားတာတွေရှိတာကြောင့် KIA ဘက်ကသတိနဲ့စောင့်ကြည့်နေသလိုစစ်ရေးတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။
ကိုတင်ထိုင်ဦးပြောပြခဲ့တာပါခင်ဗျာစစ်ကောင်စီကထုတ်ပြန်တဲ့ဒီကနေ့ည၈နာရီသတင်းမှာတော့ KIA တိုက်ခိုက်လိုက်တဲ့စစ်ဘောက်ဆာကားတွေဟာတပ်မတော်အတွက်တည်လာတဲ့ယင်းနေမဟုတ်ပဲဒေသခံပြည်သူတွေတုံးဆွဲဖို့ပုဂ္ဂလိကကုမ္ပဏီတွေတည်ဆောင်နေတဲ့လောင်စာဆီတွေဖြစ်တယ်လို့ဆိုပါတယ်အခုလိုတိုက်ခိုက်ခံရတဲ့အတွက်ဒေသခံပြည်သူတွေအတွက်လောင်စာဆီအခက်အခဲကြုံလာရနိုင်တယ်လို့လည်းမြမရုံမြင့်တန်ကြားသတင်းမှာကြေညာသွားခဲ့ပါတယ်ခင်ဗျာ